ရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာစာနယ်ရိတ်ခါပြက်လက်ပြီးတော့မလုံလောက်မှုတွေဖြစ်နေတာကျမ်းမာရေးဆောင်ရှားမှုမရတာလို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လူဦးရေတပေါင်းကျော်လောက်နေထိုင်တဲ့ပေါတော်မြို့နယ်ငှက်ချောင်းမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေနာမကျန်းသူအများအပြားဟာစေကူတာခွင့်မရဖြစ်နေကြတယ်လို့စခန်းတာဝန်ခံကပြောပြပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံ ျမ်းမာရေးအတွက်စေဝါကူတာမှုတွေရဖို့ခက်ခဲနေကြတယ်လို့ဒုက္ခသည်စကန်တာဝန်ရှိသူတွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်ထဲမှာတကြောပြန်တိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းပြည်တွင်းပြည်ပကအကူအညီပေးနေတဲ့အဖွဲ့တွေပေါ့စစ်ကောင်စီကကန့်တတ်မှုတွေချမှတ်နေရကြောင်းလာရောက်ကူညီပေးနေတဲ့အဖွဲ့အစည်းတွေလည်းမရှိဘူးဖြစ်နေပါတယ်။စစ်တွေမျိုးနဲ့အတွင်းကတက်ကဲပြင်းမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေစားနေရိတ်ခါလုံလောက်မှုမရှိရအောင်ကလေးတွေအစာအာဟာရချို့တက်နေတယ်လို့စခန်းတာဝန်ရှိသူတို့ဖြစ်တဲ့ဦးမောင်လေးကပြောပါတယ်
။ကျွန်တော်တို့ဒီတက်ကဲပြင်းတက်ကဲတခြားစခန်းမှာစားဝင်နေတဲ့တော့ရက်ခါပဲရတတ်လာပဲစီရကူရက်ခါပြေးတယ်လေဒီမိုင်းပြေးတယ်ဆိုတော့အခါဆန်ကြီးတဲ့တာတက်တယ်ပုံစင်းတော့တက်တယ်ဆိုတော့ကျွန်တော်ကပြေးတာနဲ့အဆင်မပြေဘူးကြည့်ရက်ခါအချက်ပြည့်တဲ့ပတ်စံနဲ့အားလုံးဟိုမနေ့ကနေ့လည်ကြောင်းမနေ့သမီးအောင်ညသမီးကြောင်းအဲ့ဒါနဲ့လုံလောက်မှမရှိသလိုတေးတည်းတည်းတည်းကလေးတွေတဲမှာရှူတင်းလာတာပို့ဆိုရတယ
်အဲ့ဒီစကန်မှာလူကြီးထောင်ထဲချီရှိနေပြီးကမ္ဘာစားနေရိတ်ခအဖွဲ WFP ကလူတဦးကိုတစ်လအတွက်ငွေ19000ထောက်ပံ့ပေးနေပြီမဲ့ကုန်စည်နှုန်းတွေအဆမတန်မြင့်တက်နေတယ်လို့တခြားအဖွဲ့တွေလည်းလာရောက်ထောက်ပံ့တာမရှိတာကြောင့်အခုလိုစားဝတ်နေရေးအခက်ကြုံနေရတာဖြစ်တယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ဒါအပြင်ပေါက်တော်မျိုးနယ်ကငှက်ချောင်းမှုစလင်ဒုက္ခသည်စခန်းမှာဆိုရင်လဲစားနေရိတ်ခါလာရောက်ထောက်ပံ့သူတွေနဲ့စေကူတာရေးအဖွဲ့တွေကိုစစ်ကောင်စီကကန့်သက်ထားတာကြောင့်ကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ငှက်ချောင်းမှုစလင်ဒုက္ခသည်စခန်းတာဝန်ခံဦးရွှေလာကပြောပါတယ
်ကျွန်တော်တို့တခြားကန်တွေကကျွန်တော်တို့ကကျန်းမာရေးကန်တွေကလုံးဝတန်ပြန်မှုမရှိပါဘူးဒီမှာအရင်လိုဆိုရင်အမဆက်ကလာပြီးစေကူတာမှုလုပ်တယ်ကျန်းမာရေးကန်တွေကသူတို့ကဥဆောင်ပြီးလုပ်တယ်အခုကျတော့တရားခွင့်မှုချက်မရဘူးဆိုတော့သူတို့ကသူတို့လည်းမလာနိုင်ပါဘူးအဲ့လိုကြပါတော့ကျန်းမာရေးကန်တွေကတော့လုံးဝဆက်မပြေပါအခက်ကြီးရှိပါတယ်ကျွန်တော်တို့ဆက်ပြန်မှာဒီမှာစီကန်လည်းမရှိပါဘူးစေယုံလည်းမရှိပါဘူးဆိုတော့ဒီမှာအခက်ကြီးရှိပါတယ်
လူကြီးတပေါင်းကြလောင်နေထိုင်တဲ့အဲ့ဒီဒုက္ခသည်စခန်းမှာအရင်ကကုညီထောက်ပံ့ရေးအဖွဲ့တွေအများပြားရှိခဲ့ပြီးလက်ရှိမှာတော့ကမ္ဘာစားနေရိတ်ခါအဖွဲ့ WFP တဖွဲ့သာထောက်ပံ့နေတာပါဒါပေမဲ့လည်းဒုက္ခသည်တွေအနေနဲ့ WFP ရဲ့ထောက်ပံ့မှုတွေနဲ့စားဝတ်နေရေးကျန်းမာရေးအတွက်လုံလောက်မှုမရှိရကြောင်းတခြားကုညီထောက်ပံ့ရေးအဖွဲ့တွေကိုတာဝန်ရှိသူတွေအနေနဲ့လွတ်လွတ်လပ်လပ်ကုညီထောက်ပံ့ခွင့်ပေးစေချင်တယ်လို့လည်းဦးရွှေလာကတောင်းဆိုပါတယ
်ကျွန်တော်တို့တောင်းဆိုချင်တာက MSF အဖွဲ့တွေသူရကနေကွန်ပျူတာပြည်စံတဲ့နောက်ပြီး WFP ကိုလေးတရားဝင်သူတို့ကစာနယ်ရိတ်ခကိုဖန်ပြီးတော့ကျွန်တော်တို့ကတောင်းဆိုချင်ပါတယ်ပို့ပြီးတော့တော့နောက်ပြီးကျွန်တော်တို့ကဒီမှာ NGO ကဖွဲ့စည်းတွေရှိတယ်အများပဲ NGO ကဖွဲ့စည်းတွေရှိတယ်ကျွန်တော်တို့စခက်မှာထောက်ပံ့နေကြတဲ့ NGO ကဖွဲ့စည်းတွေတခြားဖွဲ့စည်းတွေရှိပါတယ်အမျိုးမျိုးဖွဲ့စည်းတွေရှိပါတယ်အဲ့ဒါဖွဲ့စည်းမျိုးစုံတွေကိုကျွန်တော်တို့ကနေနေတဲ့မျိုးလိုလားရှင်ပါလားတောင်းရှင်ပါလားသူတို့ကဒီအစိုးရကမှုချက်မရလို့ဖွေးစစ်တကူမှမလာနိုင်ဘူးလို့အဲ့လိုပြောကြတယ
်ရခိုင်ပြည်နယ်တွင်မွတ်စလင်ဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်အများစုဟာနိုင်ငံသားစီစီရေးကက်မရှိတာကြောင့်စခန်းကနေပြင်ပထွက်ဖို့ခက်ခဲတယ်လို့ခရီးသွားလာခွင့်တွေပါပိတ်ပင်ခံနေရတာပါစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA ဖွဲ့ကြားတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့နောက်ပိုင်းမှာရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာခီးသွွာလာခင်းနဲ့အထောက်အပံ့ကူညီခွင့်တွေကန့်တက်ပိတ်ပင်ခံခဲ့ရပါတယ်စစ်ကောင်စီရဲ့ပိတ်ပင်ကန့်တက်ချက်တွေကြောင့်ရှိပြီးသားရခိုင်မြောက်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအပါအဝင်ဒေသခံတွေဟာစားဝတ်နေရေးပိုခက်ခဲလာခဲ့ပါတယ်လက်ရှိမှာတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA ဖွဲ့ကြားလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအတွက်နားလည်မှုနဲ့အပြည့်ရထားပေမဲ့ရခိုင်မြောက်ပိုင်းမှာကူညီထောက်ပံ့သူတွေအနေနဲ့အခက်ကြုံနေရဆဲဖြစ်တယ်လို့ကူညီထောက်ပံ့ရေးအဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ